စစ်တပ်နဲ့ပြည်သူ့ကော်မတီတွေကဖြစ်ပွားခဲ့တဲ့မင်းတပ်မျိုးနယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတွေတွာလာရေးအစီအပြေကိုစစ်ကောင်စီနဲ့မျိုးမီမျိုးဖောက်တွေဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။အဲ့ဒီအထက်မှာစစ်ဆောင်တွေအတွက်စားနပ်ရိက္ခာတည်ယူရေးနဲ့လက်နက်ခဲယံမပါဘဲကျွလက်စွာတွာလာခွင့်ပြုမယ့်အချက်တွေလည်းပေါ်ဝင်ပါတယ်။ရန်ကုန်ကလာတဲ့ဒီတရင်အကြီးဆုံးကိုကုစော်ဝင်းလိုင်ကပြောပြပါမယ်။
စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မျိုးနယ်အတွင်းမှာဒေသခံတွေလွတ်လပ်စွာသွားလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မျိုးမျိုးမိမျိုးဖတွေနဲ့စစ်ကောင်စီအကြားဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မျိုးမျိုးမိမျိုးဖတအုပ်ဖြစ်တဲ့ဦးထန်းနေကပြောပါတယ
်။မြို့နယ်ထဲမှာလွတ်လပ်လပ်လပ်ပေါ်တော့လက်မခံမပါဘဲနဲ့သွားလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်သွားလာခွင့်ရှိတယ်တနအိခတဲ့ယူတဲ့အခါမှာလည်းခက်ခဲကြည့်နေမျိုးဖာနေတဲ့ဆက်ပြန်ပြီးတော့မှအကူအညီပေးဖို့ဆိုပြီးတော့မှလက်တော်ပေါ့နော်အဲ့လိုမျိုးညှိနှိုင်းထားတာရှိပါအဲ့ဒါအခက်ခဲရှိလို့ရှိရင်လူစုအားလုံးကိုမိဖို့ကိုမဆိုကြောင့်မျိုးဖာနေတဲ့ဆက်ပြန်လည်းအကူအညီဖို့ဆိုပြီးတော့မှအဲ့တာဝန်ပေါ့နော်အဲ့တာဝန်တစ်ခုဖုံးနံပါတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မျိုးနဲ့အတွင်းလက်နက်ကန်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချိန်ချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တောင်ဟာလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ပြည်ညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖားတွေဆွေးနွေးကြတာမှမင်းမဲ့အသေးစိတ်မပြောနိုင်ဘူးလို့လဲဦးထန်းနေကပြောပါတယ်။စစ်ကောင်စီတပ်တွေအနေနဲ့မင်းတပ်မျိုးနယ်အတွင်းသွာလာရေးခက်ခဲသူတွေစစ်ဆောင်သူတွေအတွက်ရဲခါတည်ယူရေးတွေနဲ့ပတ်သက်ပြီးမင်းတပ်မျိုးမျိုးမိမျိုးဖားတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပြီးလိုအပ်တာတွေကူညီပေးမယ်လို့လဲဒီဆွေးနွေးပွဲမှာပါဝင်တဲ့ဗိုလ်မှူးအောင်ကိုကိုကပြောပါတယ်။
ပေါ်ပြသွားလာတာနဲ့ခက်ခဲကြီးတာဆိုတော့ဖုန်းဆက်လို့ရပါခင်ဗျာတခြားတိကျသတင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းကြိုးပမ်းလို့မရှိတဲ့အနေအထားရှိနေလို့ပါခင်ဗျာအရင်မှာသွားတာကအားခက်ခဲရှိတဲ့ချိန်ကရင်ကျွန်တော်တက်နေမိန်းနေကိစ္စလေးရှိတဲ့ချိန်ကကျွန်တော်လည်းအလိုတကူဖုန်းဆက်လို့ရအောင်ကျွန်တော်ဖုန်းနံပါတ်လေးတင်တော့ပါခင်ဗျာသတင်းအတိအကျတော့အဲ့လိုလေးထုတ်ပြပါလိမ့်မယ်နော်
စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးနယ်တစ်ခုလုံးနေပါဘေးလွတ်ရာကိုလက်ရှိအချိန်ထိထွက်ပြေးတိမ်းရှောင်နေရတယ်လို့မင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနယ်အတွင်းမှာရှိတဲ့စစ်ဆောင်တွေအတွက်အဓိကရိက္ခာတည်တဲ့ချင်းမကွေးနယ်စပ်လမ်းကြောင်းအားလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိက္ခာတည်ယူရမှာအခက်အခဲရှိနေတယ်လို့လည်းမင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနယ်မှာစစ်ကောင်စီတပ်ခိုက်တာတွေရပ်ဆိုင်းနေတယ်ဆိုပေမဲ့တမျိုးလုံးနေပါစစ်ပေးဆောင်နေရတယ်လို့သွားလာရေးအတွက်အခက်အခဲရှိတာကြောင့်စစ်ပေးဒုက္ခသည်တွေအတွက်စာနာရိက္ခာဖူလုံရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးစေခြင်းတယ်လို့လည်းစစ်ဆောင်တူဖြစ်တဲ့ကိုစီလ်ဗာနိုင်ကပြောပါတယ
်နိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ UN လိုဟာမျိုး ICRC လိုဟာမျိုးပါဘူးเนาะတရားဝင်ဝင်လာပြီးမှလာကူညီပေးမယ်ဆိုတော့ကျွန်တော်တို့အဲ့ဒီပေါ့เนาะဒီမင်းတပ်ရင်းတွေမှာရှိတဲ့စစ်ပေးဆောင်တွေအဲ့လိုမျိုးတော်တော်လေးဟုတ်ကဲ့ဆောင်တယ်เนาะတော်အဆင်ပြေလို့ကျွန်တော်ထင်ပါတယ
်ချင်းတီနယ်ထဲမှာဖြစ်နေတဲ့ CAP ပြစ်ခတ်တွေကြောင့်ပြည်သူ 9,000 ကျော်နေရာဆွန့်ခွာတင်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်အရေးကူညီပေးနေကြသူတွေကခံမှန်းထားပါတယ်။သူတို့ယာယီခလုံးနေကြတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့ဆုံးအဖြစ်သတ်မှတ်ပေးဖို့စစ်ဆောင်ကော်မတီကနှစ်ဖက်စလုံးကိုတောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကလက်ခံချက်မရှိတဲ့အတွက်သူတို့ရဲ့ဘဝလုံခြုံရေးစိုးရိမ်နေရတယ်လို့ဒုက္ခသည်တွေအရေးကူညီသူတွေကပြောပါတယ်ခင်ဗျာ
။မင်းတပ်မှနှစ်ဖက်ညှိနှိုင်းပြီးသဘောတူညီချက်တွေရခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကူစော်ဝင်းလိုက်ပြောပြသွားတာပါ။